Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ22ရက်ပုံတပူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဟဲယူနားဆင်နိုင်ပါရဲ့ရှင
်မင်္ဂလာပါရှင်ကျမခင်မြတ်ပါဒီညဗုဒ္ဓဘုညဘက်တရင်တွေကိုဥတ္တမောင်တန်းနဲ့အတူပြောပြပေးမှာပါယူကရိန်းမှာဆေးရှုံးနေတဲ့ရုရှားကအရန်တပ်ဖွဲ့ဝင်3သိန်းကိုခေါ်ပြီးအင်အားဖြည့်ဖို့လုပ်နေပါတယ်တပရင်းကလေးငယ်တွေတည်ဆုံးရတဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုကိုမြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီကလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ရွန်ဂျာအကြက်တဲကိုဝမ်းပြီးဖြည့်ရှင်းပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကနိုင်ငံတကာကိုပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်တင်းကျပ်လာတဲ့အွန်လိုင်းငွေလဲလုပ်ငန်းကြောင့်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းရှင်တွေဘလို့ရင်ဆိုင်နေရပါသလဲ
ပြောတော့အဝင်ထွက်များလို့အော်ပြင်ပန်းလဲသူတို့နဲ့မဆိုင်ဘူးဆိုပါလေ။အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစားတင်ရဘန်းကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တွေ့ပါတော့
။ဒါကတော့လုပ်ငန်းရှင်တက္ကူက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအိန္ဒိယနိုင်ငံသား300လောက်မြဝတီမှာလှည့်ဖြားအလုတ်ခိုင်းခံနေရတဲ့သတင်းပေးပို့ချက်တင်းတရာစပါးစီ10သိန်းကျော်အထိဈေးတက်လာတဲ့အကြောင်းစာရာရီကိုကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးကျော်စံသားရဲ့မြမရေးတုံသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍစာရာရီကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်ရုရှားနိုင်ငံနဲ့အချုပ်ချာအာဏာကိုကာကွယ်ဖို့အတွက်လိုအပ်တဲ့အတွက်အရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေကိုစစ်လွတ်ပြီးတော့တာဝန်ချထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဖူးနေ့မှာကြေညာလိုက်ပါတယ
်ခချူနာပုံစတနာရှာစထရနာတာဂျာရစ်ပလဂိုက်ရစလစ်နမီစရစ်တမီပရာဂျ
ီယူကရိန်းရဲ့အရှေ့မြောက်ပိုင်းဒေသမှာယူကရိန်းဘက်ကနေဒံပြန်ထိုးစစ်တွေအောင်မြင်လာတဲ့နောက်မှာရုရှားသမ္မတကအခုလိုကြေညာလိုက်တာပါအရန်တပ်ဖွဲ့ဝင်3သိန်းအထိကိုခေါ်ယူပြီးတော့တာဝန်ပေးဖို့ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုယူကပြောကြားလိုက်ပါတယ်သမ္မတပူတင်ကတော့အနောက်နိုင်ငံတွေဟာရုရှားကိုအားရအောင်လုပ်ပြီးတော့ဖျက်ဆီးဖို့ကြိုးစားနေတဲ့အတွက်ရုရှားနိုင်ငံနဲ့ပြည်သူတွေကိုကာကွယ်ဖို့အတွက်နီလန်းအလုံးကိုတုံးမယ်လို့ပြောပါတယ်။ရုရှားရဲ့ယူကရိန်းမှာဆင်နွှဲနေတဲ့9လကြာစစ်ပွဲဟာယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသလွတ်လောက်ဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့အဲ့ဒီဒေသခံတွေကယူကရိန်းကခွဲထွက်ချင်နေတယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ဒီရုရှားထိန်းချုပ်ထားတဲ့အဲ့ဒီဒေသကလူဟန်စ်နဲ့ဒွန်ချက်စ်ဒေသတွေမှာခွဲထွက်ရေးသမားခေါင်းဆောင်တွေကဒီဒေသတွေကိုရုရှားရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ကျင်းညာနိုင်ရေးအတွက်ဒီသတင်းပတ်နောက်ပိုင်းမှာပဲလူထုဆန္ဒခံရပွဲနဲ့မဲခွဲဖို့စီစဉ်နေတယ်လို့မနေ့ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ဒါကိုပယ်ချပါတယ်။ဒါအတူရန်လူထုဆန္ဒခံရပွဲကျင်းပဖို့ရုရှားကြိုးပမ်းမှုလို့ပြောပါတယ်။ရုရှားရဲ့ဒီလူထုဆန္ဒခံရပွဲအတွက်အမေရိကန်ကလက်မခံတယ်လို့မြေတို့အထွေမှုချုပ်ရန်စတော်ဒန်ဘတ်ကလည်းအတူရောင်လူမှုဆန္ဒပြဖို့သူတို့ဆန္ဒခံရပွဲဟာရုရှားဘက်ကနေစစ်ချိန်မြှင့်ဖို့အတွက်လှုပ်လာနိုင်တဲ့အတွက်နိုင်ငံတကာကလက်မခံဖို့ပြောပါတယ်။ရုရှားကအရန်တပ်ဖွဲ့တွေခေါ်ယူတာဝန်ပေးမှာနဲ့ပတ်သက်ပြီးတော့ဗြိတိန်ကာကွယ်ဝင်ကြီးဘန်ဝေါ်လစ်ကတော့သမ္မတပူတင်နဲ့ဝင်ကြီးရှိုးယူဆိုဟာထောင်တောင်းချီတဲ့သူတို့ပြည်သူတွေကိုတေရင်းကိုပို့နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ
်။ဆန္ဒရေးခါကူကြီးပေးရေးအစီအစဉ်တစ်ရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဥရောပကထွေထွေညီလာခံမှာခြေညာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့ကပြောပါတယ်။အထွေထွေညီလာခံနဲ့တွဲရဲ့စာနာရိတ်ခါထိတ်လေးညီလာခံတရက်ကိုအမေရိကန်ကတွဲဖက်ကမကထပြုပြီးကျင်းပခဲ့တာပါ။စာနာရိတ်ခါပြဿနာကိုရော့စေနိုင်တဲ့နီလန်တရက်ကတော့ကောက်နန်တွေကိုတင်ဖို့နိုင်အောင်ရုရှားနဲ့ယူကရိန်းကြားကုလသမဂ္ဂကဂျာဝန်ညီတိုင်းပေးရမှာဒီအကြောင်းအရာကိုပါထည့်သွင်းဆွေးနွေးဖို့ဖြစ်ပါတယ်လို့ဘလင်ကန်ကပြောပါတယ်။အာဖရိကမှာလေယာစိုက်ပျိုးရေးကိုမြင့်တင်ဆောင်ရွက်နိုင်အောင်ကူညီဖို့အမေရိကန်ကကြည်နေပါတယ်လို့လည်းဘလင်ကန်ကဆိုပါတယ်။အထွေထွေညီလာခံမှာသမ္မတဂျိုးဘိုင်ဒန်ကဒီနေ့မိန့်ခွန်းပြောကြားဖို့ရှိပါတယ်။ကမ္ဘာတစ်ဝက်ဆန္ဒရေးခါလုံခြုံရေးပို့ပြီးခိုင်မာစေရေး AIDS ကအားကျဆင်းမှုယောဂါရည်နဲ့တခြားသောကပ်ဘေးယောဂါများတိုက်ဖျက်ရေးရမုံငွေထပ်မံဖြစ်တဲ့ကုန်စည်စီးဆင်းမှုခွင့်ဆက်အရေးနဲ့ရာသီဥတုပြောင်းလဲမှုအရေးဖြစ်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုသမ္မတဘိုင်ဒန်ကအလေးထားကြေကြာမှာဖြစ်ပါတယ် Ukraine and doing a Russia, a Jujo Mukesha will let Tamra biting a Mengoma, Lita Jome, John, American Muda Lujan, Champe, Jake Sulivanga, Inganima, Tarinda Pigu, Pio Bari.
Runja, a jetego, Pishin, Kula Tamaka, a Bawen, Nanganaga, Nine, Timmy Tanan, Song, a Pijabu, Bangladesh, Winjijo, Sheikh Hasina got Taman Bureau, Titan Library, Kula Tamaka, Turing Ilagan, Chimpani, and New York Muma, Doka de Messia, Kula Mahamingi, Philippo Grandine, a Twisson, Tama. Bangladesh Winjijoga, Agulu, Titan Light Up Chipari, Runja Yene Patevi, Popi Songa Po, Bangladesh Winjijoga, Titan the Low, Kulam Hamini Grandigare, Tunine, Nemabigo Majagama Toya Pushire, Lukiovari, Bangladesh Winjijoga, ICC PB Sayam, Pimusaya, Tayayum Shini, Karem A. Canale, Tresum Gere, Lutiavari, Runja Yematia, Yatamule, Tawan Yimu Shizabo, ICC Juba Murugo, Bangladesh Pekani, Pubon Songa Melule, Amakan Geraba, Majadik and Yapa Mapipore, Nizana Tiberija, Bangladesh, Nami Ring of Yamabek, Gani, Lena Chichi Chow, and a Patapi, Tahami Yube, Pipo, Kira, Tama Chow, Bangladesh Ning and Chai, Munji, Abdul Mumanga, Vui Gupio Bari, Tabime, Yamatama go sink or the reap big at the low, Ruinjari not a whimla on Nizako, Pita Bari, Lulipio Bari.
Yamasita, Yahayan, don't be cut a came with Jock Linger with the Songyara Pippi. မြန်မာရေကူလာသံဃာနဲ့အာဆီယံဒုဗက်ကအရေးယူဆောင်ရွက်လာအောင်အပြစ်မဲ့ကလင်းငယ်ပြည်နယ်သေပေးရမှာလဲလို့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကဒီကနေ့ပဲမေကွန်းထုတ်လိုက်ပါတယ်ကူလာသံဃာနဲ့အာဆီယံဒုဗက်ကအရေးယူဆောင်ရွက်တာမရှိရင်ဒါဟာကြံရပါဖြစ်ကြောင်းနဲ့သတိပေးလိုက်ပါတယ်ဒါအပြင်စစ်ကောင်စီကိုလက်နဲ့တင်ဖို့ရောင်းချမှုပိတ်ပင်ဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ ထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအထူးအကြံပေးကောင်စီကအခုလိုပြောလိုက်တာဖြစ်ပါတယ်အခုလိုတိုက်ခိုက်တာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ထိအစီရင်ခံတမမုတ်အမိန့်ခံရတဲ့အစစ်မြင့်တပ်မှုတွေရဲ့အမိန့်မပါဘဲမဖြစ်နိုင်ပါဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်တပင်းလက်နက်လက်ရက်ကုန်ကျွေးရဖြစ်စဉ်နဲ့ပတ်သက်ပြီးအနည်းဆုံးကလေး 12ဦးသေဆုံးရကြောင်းပဲသတင်းရရှိထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့စကိုးရဲနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကလင်းငယ်တွေသေဆုံးကြောင်းထုတ်မပြောပေမဲ့ကလေးတချို့ကိုစေကူတာပေးနေကြောင်းကလေးနှစ်ဦးတန်ရပြင်းထန်ကြောင်းပြောကြားခဲ့ပါတယ်ကုလသမဂ္ဂရဲ့ကလေးဆက်တဦးသေဆုံးတဲ့ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအတိပြုနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဒီက Misho Luye, Sana Yeka Sewa Tauban with Piacirane, Badae Sa Urego Pika Dari Shine Delu, Jambi Consi, Jinja Jama, Popia Tabade.
And then Yavi Mavada is in the go. Now I go Nigani, say Naiti. I know me that don't send me kilohats, go don't contonyane, go don't shitunya. I know me that Nazetti, kilohats, Nashish and Naroki. Send it to my line, me that Yakuza. Kilohats, Tinga Kongarani, be told him being by a shame.
Few American Tanga, but who need Yavi the Renego, sell it in anybody? မြန်မာနိုင်ငံစီးပွားရေးဟာနိုင်ငံရေးအချက်အလက်နဲ့ရှုပ်ထွေးမှုတွေကြောင့်ယင်းနှစ်မြောက်နှစ်ဆက်နှစ်မတ်လ9ရက်မှာအတန်းအသတ်တိုးတက်လာတယ်လို့ ADB အထက်ချုပ်ပို့ကုန်တဲ့အသေးစားထုတ်ကုန်ပြပတင်ဖို့မှုတဖြည်းဖြည်းတိုးလာတဲ့အတွက်ဆက်မှုထုတ်ကုန်အလားအလာစောပိုင်းကနှစ်သက်သမှာ9000ကျောင်းခန့်မှန်းထားတဲ့အခြေအနေကနေ9000ကျောင်းထိတိုးပြီးမျောလင့်လို့ရတယ်လို့လည်းပြောပါတယ်အချိန်ကဆောက်အုံနဲ့တခြားစီမံချက်တွေပြန်ပြီးစတင်တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေပြန်လုပ်ကြရင်လာနိုင်တာပုဂ္ဂလိကယင်းနှစ်မြောက်နာမှုတွေတဖြည်းဖြည်းပြန်တိုးလာတ ပေါ်မှာထိန်းချုပ်ထားမှုတွေကမြန်မာစီးပွားရေးတိုးတက်မှုပေါ်မှာအရေးထိုးနေတယ်လို့လည်းဖော်ပြထားပါတယ်
။ထိုင်းနိုင်ငံကိုလာရောက်မဲ့ဗီဇာကင်းလွတ်ခွင့်သဘောတူညီထားတဲ့နိုင်ငံတွေကခီးတယ်တွေကိုစားရောက်ဗီဇာအရင်ရက်30ပေးထားရင်အခု45ရက်ထိနေထိုင်ခွင့်တိုးပေးဖို့ထိုင်းပြည်ရဲ့ဝန်ကြီးဌာနကမနေ့ကဆုံးဖြတ်လိုက်ပါတယ်။ ဒီခွင့်ပြုချက်ရနိုင်ငံပေါင်း65လေးနိုင်ငံခီးသည်တွေကိုလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးထိုင်းနိုင်ငံထဲမှာလာရောက်ခွင့်တက်တန်းတိုးပစ်လိုက်တာဖြစ်ပါတယ်အရင်ကဆက်ရောက်ဗီဇာ15ရက်ရတဲ့နိုင်ငံသားတွေကိုရက်30ရက်ထိတိုးပစ်လိုက်တာဖြစ်ပြီးရက်30ရက်ပြီးသားသူတွေကိုလေးဆက်ငါးရက်ထိနေထိုင်ခွင့်တိုးပစ်လိုက်တာပါဒါပေမဲ့လည်းမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကိုတော့အရင်
ကဘာလက်ခီးတဲ့အများပြဝင်ရောက်နေချိန်မှာထိုင်းနိုင်ငံဘက်ကကဘာလက်ခီးသွားတွေကိုစားရောက်ဗီဇာတက်တန်းထပ်တိုးပေးတာဖြစ်ပါတယ်ဒီလတလတဲ့မှာပဲခီးတဲ့တက်တန်းဝင်ရောက်လာပြီး2023ခုနှစ်တွင်ခီးတဲ့ငါးတန်းထိုင်းနိုင်ငံကိုဝင်ရောက်ခဲ့ပြီဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းပထမနီးပြည်နယ်ထဲမှာမနေ့အင်္ဂါနေ့ညကလမ်းမေးထောင်ဖုံးတစ်လုံးပောက်ကွဲတဲ့အတွက်ထိုင်းရဲတအုပ motorcycle boga ye ya shi tu te song twa de lo ani ga truck ga le dazin ga le lan be thu ja ke ra ba ai ka bo pa de ya shi tong u zalon se yong po lo ya ba de bong gon se yong shi ga mai bong thu ma thong tha ra phit pi lo awe thain bong phaw khwe ke ra phit de lo ye ga yu sa ba de ani ma shi ye se yong a pyan bet niya re pyet si pi lo se yong le myan ne chin sai a the tan chang tu khu le paw kwe sa tu khu thi man ke ba de
Lemon Lake Hurricane Fiona ha Pomo Agong Labi Bermuda Bekko Ule Twani Babi Mon Lake ha Le Tai Nong Tanai 110 km Mile Aphe 130 Mile Nong Shibi Tanai 73 km 10 Mile Ne Yue Lya Ni De Lu Tamyo Da Long Sai Ya Lemon Lake Thana NHC Ga Pyo Ba De Lemon Lake Lue Ye Pyin A Ne Phyet Si Nai Me Ala Bo La Bo Ma Mu Ti Bi Ase 50 Tat Ma Tha Ya Ma Fiona Mon Lake Ga Ase 4 Shi Ba De Inga Ne Dong Ga Do Tax Ne Guys goes junior go when we talk a bee, move that hands are your don't get out, meet your dog a bee, a tea guy net, they pell machine, Bulu, Tudia Ocho Yebu, Anya Williams got pure body. Bodune Mamoe Jenga, quarter centimeter damu, Lila Maguetti, Yuana Nello, Kaman Tavare, Chatabrin, now my mother, Bamuda Jungo, Yamaba. The Ningle and Nedonga, Puto Rigo Jungo, Dakai, dog at a dress, those are Alamati, Buya, don't get be looted down, me pier, ye pier, thou don't ye me up any body.
ဒါကတော့ဒေါက်ကမြူတက်နဲ့ဦးတင်မောင်တန်းတို့ကVOA ညချန်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါကျမတို့VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုFacebook နဲ့YouTube စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်မကြာခင်မှာတော့မြန်မာနဲ့နယ်စပ်လုံခြုံရေးဘင်္ဂလားဒေ့ရှ်ဘက်ကတုံးမြင့်လာတဲ့အကြောင်းကိုကြားရအောင်ပါရှင် အေရီတိုင်းမှာဒီရက်ပိုင်းစပါးစေးတောက်လျှောက်တက်လာပြီးတော့တင်းတရာကိုစေသိန်းအထက်ရောက်နေတယ်လို့လေသမားတွေကပြောပါတယ်အခုနှစ်ကုန်ကြစေကြောင့်စပါးစေးကောင်းဖို့လေသမားတွေကဆက်ပြီးတော့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းဗဟိုဘဏ်ရဲ့ပို့ကုန်ဒေါ်လာဝယ်ယူဈေးအပြောင်းလဲပေါ်မူတည်ပြီးတော့လာမယ့်စပါးစေးစံစည်းရဲ့အတက်အကျကိုအပြောင်းလဲဖြစ်လိမ့်မယ်လို့လည်းစံကုန်သယ်တွေဘက်ကခန့်မှန်းထားပါတယ်ရ
စီလုံလောက်အောင်မဝေယူနိုင်တဲ့အတွက်တေကအထွတ်နှုန်းတိတိသာကျသွားပြီးတော့စပားစီဈေးကောင်းရနေတယ်လို့ ERI တိုင်းကလေသမားချုပ်က view တွေကိုပြောပါတယ်။အရင်နှစ်ကတင်းတရာကို6သိန်းဝန်းကျင်ပဲရှိတဲ့စပားစီဟာခုနှစ်မှာတော့တင်းတရာကို70သိန်းနဲ့73သိန်းကျားကိုရောက်လာတယ်လို့ဆိုပါတယ်။ဗမာနိုင်ငံလုံးဆိုင်ရာတောင်သူလေသမားများတမက ERI တိုင်းတာဝန်ခံဦးစန်းလင်းကစံထွက်နှုန်းအခြေအနေကိုခုလိုပြောပြပါတယ
်။စံထွက်နှုန်းကတော့ပြောမယ်ဆိုတာဟိုစာကအရင်က2လောက်ကျွေးရမနေရ1လောက်ပဲကျွေးနိုင်တယ်အဲနောက်ပြီးတော့ပေါင်းသက်ဆေးလို့ပါတော့ဖြန်းရတယ်လေအဲအဲ့ရရောရော့သွားတော့ဆက်ကတော့နည်းနည်းများတော့ရှိရတယ်အထွက်နည်းပဲဘလောက်နည်းသွားမယ်ဆိုတာတော့ပြောလို့မရဘူးပြတယ်ဟိုအထက်ပိုင်းလေးဆိုရင်လေသူကစိတ်ရတော့နေစပိုင်းပေါ့တအားကောင်းတာအဲ့ဒါတည်းอ่ะအဲ့ဒီနှစ်မလုံးနိုင်ဘူးလေ
စဘာထွက်နှုံနေသလိုပဲဘင်္ဂလားဒေ့ရှ်ကိုစံတန်းချင်းတသိန်းရောင်းချဖို့မကြသေးခင်ကသဘောတူခဲ့တဲ့အတွက်လာမယ့်မူစဘာစီးကလည်းအတက်ဈေးမှာပဲရှိလိမ့်မယ်လို့စံကုန်သည်တချို့ကခံမှန်းပါလေ။ည
ာခုနေပေါ်ခု25မှတ်စံရိုးရိုးဒီစင်းနေပဲ25မှတ်စံဆိုရင်$60,000လောက်ရှိတယ်။$60,000နဲ့အခုလက်ရှိဒေါ်လာဈေးနဲ့အခုလက်ရှိလိုကယ်စံဈေးနဲ့မကိုက်ဘူးလေ။ကြည့်လို့ပြည့်စည်သွားတဲ့ပုံစံဖြစ်တယ်။ကြီးတွေကိုသွားဖို့တော့နည်းနည်းလေးပြက်ခက်
လက်ရှိမှာတော့စံပို့ကုန်လုပ်ငန်းရှင်တွေကဘူပန်ရဲ့ပို့ကုန်ဒေါ်လာဝယ်ယူနှုန်းဒေါ်လာငွေလဲနှုန်းတွေပေါ်မှာခြေခံတဲ့ကွာချက်တွေကြောင့်ပို့ကုန်တွေကိုရနာထားကြပါတယ်။ပြင်ပတရားမဝင်ဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ3000နဲ့ရောင်းဝယ်လုံးနေကြပါပေမယ့်ဘူပန်ကတော့ပို့ကုန်ကရတဲ့ဒေါ်လာကိုချက်2000တရာနဲ့ပဲဝယ်ယူနေတာကြောင့်လို့စံကုန်တွေအတိုင်းဝိုင်းကပြောပါတယ်။
တကယ်လို့ပုံကုန်သမားတွေကလက်ရှိစဘာပေါက်ဈေးကိုနှိမ်ပြီးတော့ဝယ်ယူလာတာဖြစ်စီဘူပန်ရဲ့ဒေါ်လာဈေးတက်မှတ်နှုန်းကိုအပြောင်းလဲလုပ်ရင်ဖြစ်စီဒါတွေအားလုံးကလက်ရှိစဘာဈေးပေါ်မှာအပြောင်းလဲတွေတက်ရောက်လာနိုင်တယ်လို့ဒေသမဥဆန်းလင်းကပြောပါတယ်။ဘာဒီဘူပေါက်နေတဲ့စဘာဈေးပေါ်ရ။အဲ့ဈေးနဲ့သူတို့တင်လို့ပြန်ရမယ်ငွေကမကိုက်တော့ဘူးအဲ့ဒါကြောင့်မကိုက်လို့တက်အောင် ဆို1100ရောက
်စံညာစည်းကလကားစည်းကတိတ်ကို4800ရှိပြီးတော့ရွှေဘူပေါ်ဆမ်းမွေးကတိတ်ကိုကျပ်9500ရှိပါတယ်လက်ရှိဈေးကွက်ထက်မှာတော့ရွှေဘူပေါ်ဆမ်းမွေးတိတ်ကကျပ်3000ထက်မှာရှိပါတယ်ဒေသတွင်းစံကုန်တွေကတော့ပြီးခဲ့တဲ့လပိုင်းတွေတွင်အိန္ဒိယနိုင်ငံကစကွဲပြပတင်ပို့မှုအားလုံးကိုပိတ်ပင်လိုက်ပြီးတော့ဆံမျိုးပြပတင်ပို့မှုအပေါ်မှာအခွန်20ရာခိုင်နှုန်းစီးကျလိုက်တဲ့အတွက်မြန်မာနိုင်ငံပါဝင်ဒေသတော်ဟာမှဆံစည်းတွေထပ်ပြီးတော့တက်လာနိုင်တယ်လို့ခမန်းတွက်ဆထားကြပါတယ်ခင်ဗျာ
ကိုသားညို့ပြပြသွားတာပါဆက်လက်ပြီးတော့တင်းကျပ်လာနေတဲ့ online ငွေလေလုပ်ငန်းအကြောင်းကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာ with money နဲ့ KBC pay လိုမျိုး mobile payment နဲ့ mobile banking စတဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုစီစစ်ပြီးတော့ကိုရေးကိုတာအချက်လက်တိတိကျကျမဖော်ပြဘူးဆိုလို့ရှိရင်အကောင့်ပိတ်တဲ့အထီကိုအရေးယူမယ်လို့စစ်ကောင်စီကတတိပေးထားပါတယ်ငွေကြေးစစ်ဆေးမှုတွေကိုစစ်ဆေးနိုင်ဖို့နဲ့အကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့တာကိုကြားမြင်နိုင်ဖို့mobile phone ကနေငွေကြေးလွှဲတဲ့လုပ်ငန်းတွေကိုထိန်းချုပ်ဖို့စ조사နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ဒီလိုစစ်ကောင်စီတင်းကျပ်လိုက်တဲ့အတွက်ဗန်တွေအပေါ်မှာအနှံသူတွေရဲ့ယုံကြည်မှုပိုပြီးယော့နေသွားနိုင်တယ်လို့လုပ်ငန်းလည်ပတ်တဲ့အခါမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်ချက်တွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာငွေကြေးလုံခြုံရေးနဲ့အကြမ်းဖက်မှုတွေကြောင့်မိုဘိုင်းငွေကြေးလုပ်ငန်းအလုံးကိုကန့်သတ်ထိန်းချုပ်ဖို့လှုံ့ဆော်ရတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစက်တဘာ20ရက်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။မိုဘိုင်းငွေပေးချိမှုတွေမှာမတမာဝတ္ထုရာအချက်လက်တွေကိုမှန်ကန်စွာဖြည့်သွင်းခြင်းမရှိဘဲမိုဘိုင်းငွေပေးချိမှုအချို့ကိုမတမာတဲ့နည်းလမ်းနဲ့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုံ့ဆော်လျက်ရှိပါတယ်။ဒီလိုလိမ်လည်မှုတွေကြောင့်ပြည်သူတွေနစ်နာဆုံးရှုံးမှုရှိတဲ့အတွက်ကြောင့်မလို့ဒါဆက်သွယ်ဆောင်ရွက်လူတွေအနေနဲ့ကိုရေးအချက်လက်တွေကိုမှန်ကန်စွာပြည့်စုံစွာဖြည့်သွင်းပြီးမှသာဖြည့်စင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့မိုဘိုင်းငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းများမှာနိုင်ငံတကာစံနှုန်းတွေနဲ့အညီမိုဘိုင်းငွေရေးကြေးရေးစည်ရင်များဖြည့်စွက်ထားတဲ့အမည်နိုင်ငံသားစီစီရေးကပ်ပြားအချက်လက်နဲ့စင်ကတ်နံပါတ်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကနေ electronic မှတ်ပုံတင်ခြင်း database နဲ့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့စင်ကတ်မှတ်ပုံတင်ခြင်း database များသည့်အချက်လက်များဖြင့်တိုက်ဆိုင်စစ်ဆေးခြင်းကျွန်တော်ဆောင်ရွက်သွားမှာဖြစ်ပါတယ်။အချက်လက်ဖြည့်သွင်းခြင်းကိုကာလတစ်ခုအတွင်းဆောင်ရွက်နိုင်ခြင်းမရှိတဲ့မိုဘိုင်းဝေကြီးစီရင်များကိုအပြီးတိုင်ပိတ်သိမ်းသွားမှာဖြစ်ပါတယ
်။အချက်အလက်ထည့်တာကိုကာလတစ်ခုအတွင်းသတ်မှတ်ပြီးတော့ပြင်ဆင်လုပ်ဆောင်ခွင့်ပေးမယ်လို့ဆိုပေမဲ့အချိန်ဘယ်လောက်အတွင်းအပြီးသက်လုပ်ဆောင်ရမယ်ဆိုတာကိုတော့စစ်ကောင်စီပြောခွင့်ရကအတိအကျပြောဆိုခြင်းမရှိပါဘူး။တချို့မိုဘိုင်းငွေစင်အကောင့်တွေကိုတော့သက်ဆိုင်ရာငွေကြေးဝန်ဆောင်မှုဌာနကချက်ချင်းပိတ်ပစ်လိုက်တာမျိုးတွေလည်းရှိပါတယ်။အွန်လိုင်းကနေအထက်အလေးနဲ့လူသုံးကုန်ပစ္စည်းရောင်းဝယ်မှုတွေလုပ်နေတဲ့လုပ်ငန်းရှင်တယောက်ကသူ့ရဲ့အကောင့်ပိတ်ခံရတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဒီစနစ်ကမရှိတင်တော့မဟုတ်ရှိတင်တာတည်။ဒါမဲ့လုပ်တဲ့သူတွေကစိတ်တနာရှိဖို့နဲ့မှန်ဖို့တော့လိုတယ်ဗျ။ခုလောက်ကသူတို့ရွေချမ်းတဲ့သူတို့ဆိုတော့စနစ်ကမှန်ပေမဲ့ပြည်သူတွေအတွက်ကအကျိုးထက်အပြစ်ပဲပုံများ။ကျွန်တော်ဆိုသူတို့ပြောတဲ့အတိုင်းလုပ်ထားတာ။တော့ကျွန်တော်ကလုပ်ငန်းလုပ်နေတဲ့သူကအဲ့ဒါကိုဘာမှမပြောဘဲနဲ့ချက်ချင်းဘာမှမစစ်စီဘဲနဲ့သူတို့ပိတ်ပိုက်တယ်။ပြောတော့အဝင်ထွက်များလို့အပြင်ဘာလဲသူတို့နဲ့မဆိုင်ဘူးဆိုပါလေ။အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစားတင်ရဘန်ကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တို့ကတော့
ဘန်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူတို့စီတရားဝင်တင်ပြတာတွေလုပ်ဖို့အတွက်ဘန်မှာကိုယ်တိုင်လာအချက်အလက်တွေပြန်တင်ဖို့နဲ့ငွေစည်းနဲ့ပတ်သက်လို့အသေးစိတ်တင်ပြချက်တွေကိုပြန်ပြီးတော့ပေးရမယ်လို့တုံ့ပြန်တဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ကပြောပါတယ်တချို့အပိတ်ခံရတဲ့သူတွေကိုတရက်အကြာမှာပြန်ဖွင့်ပေးတာတွေရှိပေမဲ့ကိုရေးအချက်လက်စစ်ဆေးတာတွေပြင်ဆင်တာတွေလုပ်ဖို့လိုရင်တော့ရက်ပိုကြနိုင်တယ်လို့လည်းဘန်တွေဘက်ကအကြောင်းပြန်ထားပါတယ် အထားတဲ့ငွေကြေးတွေကိုဘန်တွေဘက်ကအနှံသူလို့တလောက်ပြန်ပြီးထုတ်မပေးနိုင်သေးတဲ့အချိန်မှာအွန်လိုင်းကနေငွေလွှဲပြောင်းတဲ့ငွေပေးချေစနစ်အပေါ်ကန့်သတ်မှုတွေများလာရင်ဘန်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုပြီးတော့လျော့နိုင်သွားနိုင်တယ်လို့လည်းသုံးဆွဲတဲ့သူတွေဘက်ကထောက်ပြဝေဖန်နေကြပါတယ်စစ်ကောင်စီဘက်ကတော့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုပ်ဆောင်နေတာတွေကိုထိန်းချုပ်ဖို့လို့ဆိုပြီးတော့အကြောင်းပြထားပါတယ်လောလောဆယ်မှာတော့စီးပွားရေးလုပ်ငန်းတချို့လဲပတ်ရတာအခက်အခဲတွေ့နေတဲ့အကြောင်းလဲမိုဘိုင်းငွေပေးချေမှုလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်ရှင
်။မဆုမြတ်မပြောသွားတာပါ။အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားတွေလှည့်ဖြားအလုပ်စီခိုင်းခံနေရတဲ့အခြေအနေကိုပြောပြမှာပါရှင်။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံအတွင်းပိုင်းမြောက်ရီမြို့အနီးမှာအိန္ဒိယနိုင်ငံသား300လောက်ကို IT နည်းပညာနဲ့တက်ဆိုင်တဲ့အလုပ်ကောင်းရမယ်ဆိုပြီးတော့လိန်ညာခေါ်ယူဖန်းစီအလုပ်ခိုင်းခံနေရတဲ့အကြောင်းအိန္ဒိယအစိုးရအရာရှိတွေကပြောပါတယ်သူတို့ဟာထိုင်းနိုင်ငံမှာ IT နည်းပညာနဲ့အလုပ်တွေရမယ်ဆိုပြီးတော့မြန်မာနိုင်ငံထဲမှာအာဓမအလုပ်လုပ်နေရတယ်လို့လည်းပြောပါတယ်ဒီအလုပ်သမားတွေကိုပြန်ခေါ်နိုင်ရေးအိန္ဒိယအစိုးရအရာရှိတွေကကြိုးပမ်းနေပါတယ်ဒီအကြောင်းကိုဒီကျမတို့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်မြောက်ဝီမြို့မှာအဖမ်းခံရပြီးအွန်လိုင်းကတရားမဝင်အလုပ်တွေလုပ်ဖို့အတွက်အတင်းအကျပ်အခိုင်းခံနေရပါတယ်ကဲတင်ပေးပါဆိုပြီးအကူအညီတောင်းထားတဲ့အိန္ဒိယနိုင်ငံသားတချို့ကအရေးပေါ်အကူအညီတောင်းတဲ့ဗီဒီယိုတွေကိုအိန္ဒိယအစိုးရအရာရှိတွေလက်ခံရရှိထားတဲ့အကြောင်း The Times of India သတင်းစာအပါအဝင်တခြားသတင်းတွေမှာလည်းဖော်ပြပါဗျ။အဖမ်းခံနိုင်ရတဲ့အိန္ဒိယနိုင်ငံသား300ကျော်လောက်ရှိပြီးသူတို့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကထိန်းချုပ်ထားတဲ့နေရာမှာအဖမ်းခံနိုင်ရတယ်လို့ရေးသားထားပေမဲ့ဒေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆိုတာကိုတိတိကျကျဖော်ပြထားခြင်းမရှိပါဘူး။သူတို့ကိုဖမ်းထားတဲ့အလို့ရှင်တွေဟာမလေးရှားနိုင်ငံသားတရုတ်လူမျိုးတွေလို့အဖမ်းခံနိုင်ရတဲ့အိန္ဒိယနိုင်ငံသားတချို့ကပြောဆိုတာကိုလည်းအိန္ဒိယသတင်းတွေမှာရေးပါတယ်။သူတို့ကိုထိုင်းနိုင်ငံထဲမှာ IT နည်းပညာနဲ့ပတ်သက်တဲ့လစာကောင်းတဲ့အလုပ်တွေရမယ်ဆိုပြီးခေါ်ထားခဲ့တာကြောင့်ထွက်လာခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံထဲကိုခေါ်သွားပြီးတရားမဝင်အလုပ်တွေကိုအတင်းအကျပ်အလုပ်ခိုင်းခံနေရတဲ့အကြောင်းပြောဆိုထားတာကိုသတင်းစာမှာရေးသားထားပါတယ်။တရက်ကိုအလုပ်ချိန်15နာရီလောက်အွန်လိုင်းကတရားမဝင်အလုပ်တွေမှာလုတ်ကင်နေရပြီးခိုင်းတဲ့အတိုင်းမလုတ်ခဲ့ရင်တော့လျှက်စစ်နဲ့တို့တာအပါအဝင်ညှဉ်းပန်းတိုက်တာတွေကိုလည်းခံခဲ့ရတဲ့အကြောင်းကိုလည်းအကူအညီတောင်းတဲ့ဗီဒီယိုမှာအိန္ဒိယနိုင်ငံသားတချို့ကပြောဆိုထားပါတယ်။အိန္ဒိယတောင်ပိုင်းတမင်းနဒူပီနယ်ပြည်ပရေးရာဝန်ကြီးဗီမူရာလီဟာရနာရောအဖမ်းခံရသူတွေထဲမှာတမင်းနဒူပီနယ်ကအိန္ဒိယနိုင်ငံသား50လောက်ပါဝင်တယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်မတ်ကြီးဒီနေ့ခုမကိုဆက်သွယ်ပြီးအိန္ဒိယနိုင်ငံသားတွေပြန်လွတ်ပြီးဆက်လက်ကြိုးပမ်းနေတယ်လို့လည်းပြောဆိုပါရယ်ပြီးခဲ့တဲ့ဇူလိုင်လဇန်ကလေးကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကထိုင်းနိုင်ငံမှာလက်ကကောင်းကောင်းရမယ်ဆိုပြီးအလုပ်အကိုင်ဖျားယောင်းခေါ်ယူနေတာကိုသတိထားဖို့အိန္ဒိယနိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ခဲ့ပါရယ်အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနဒူပီနယ်ကဝန်ကြီးချုပ် MK စတာလင်ကတော့အိန္ဒိယအစိုးရဝန်ကြီးချုပ်ကနေတဆင့်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာအာဏာပိုင်တွေကိုညှိနှိုင်းပြီးအိန္ဒိယနိုင်ငံသားတွေကိုကယ်တင်ရေးလှုပ်ဆောင်ဖို့တောင်းဆိုထားတဲ့အကြောင်းကိုလည်းပြောပြပါရယ်ဒီလိုထိုင်းမြန်မာနယ်စပ်မှာအိန္ဒိယနိုင်ငံသားတွေအဖမ်းခံရအလုတ်ခိုင်းခံနေရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်မရသေးသလိုနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းဒီသတင်းနဲ့ပတ်သက်လို့မှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ် VOA အနေနဲ့ဆက်လက်စုံစမ်းနေဆဲဖြစ်ပါရဲ့ရှင်
ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြသွားတာပါ။ဗုဒ္ဓဖူးညချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။အခုတော့ဒီ Bangladesh နိုင်ငံဘက်ကနေသူတို့နယ်စပ်မှာလုံခြုံရေးတွေတိုးမြှင့်ချထားတဲ့အခြေအနေကိုပြောပြမှာပါ။ Bangladesh နိုင်ငံဘက်ကိုမြန်မာဘက်ကလက်နက်ကြီးကြီးတွေကြားရောက်ခဲ့ပြီးတဲ့နောက်မှာတော့ Bangladesh ဘက်ကနယ်စပ်ကြီးရွာတွေမှာနေထိုင်တဲ့သူတို့နိုင်ငံသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ဖို့စီစဉ်နေတယ်လို့နယ်စပ်လုံခြုံရေးကလည်းတိုးမြှင့်ချထားပါတယ်။ Bangladesh နဲ့မြန်မာနှစ်နိုင်ငံအကြားနယ်စပ်တင်းမာမှုပဋိပက္ခတွေပေါ်ပေါက်နေတာဟာအကြမ်းဖက်အဖွဲ့တွေကြောင့်ဖြစ်ပြီးတော့အထူးသဖြင့်ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်နဲ့လည်းအချိန်ကိုက်လှုပ်ဆောင်လေးရှိတယ်လို့စစ်ကောင်စီဘက်ကလည်းပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးမှာ ရခိုင်လက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားနေပြီးဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကိုလေယာဉ်တွေကျူးကျော်ပြန့်တင်းတာလက်နက်ကြီးကြီးကြားရောက်တာတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဆင့်ခေါ်ပြီးတတိပေးခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တစ်ဖက်နိုင်ငံတွေကိုကြားခဲ့တဲ့လက်နက်ကြီးကြီးတွေဟာAA နဲ့အာဆာလက်နက်ကင်အဖွဲ့တွေဖြစ်ခဲ့တဲ့ကြီးတွေဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပဋိပက္ခဖြစ်အောင်ဖန်တီးနေရလို့နေပြည်တော်မှာတင်းနာနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ
်ဒီကျွန်တော်တို့ဘူးဇီရောင်မောင်တော်ပက်ချန်ပေါ့ဘူးဇီရောင်မောင်တော်ပက်ချန်ကဘယ်အချိန်မှာပေါ့နော်ဘယ်အချိန်မှာပြဿနာဖြစ်နိုင်ကြီးအစီဆုံးလို့ဆိုရင်ကျွန်တော်တို့ကုလသမဂ္ဂအထွေထွေညီလာခံလုပ်တဲ့အချိန်မှာအရေးတန်းဖြစ်နိုင်တာနှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့ဒီထုတ်တဲ့အချိန်မှာပြဿနာအများကြီးဖြစ်နိုင်တာကိုတွေ့ရပါလေဒီနှစ်မှာတော့ကျွန်တော်တို့အေရတဲ့စိတ်ပူပေါင်းကြောကြဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလို့ပါလေ
မြန်မာဘက်ကအခုလိုပြောနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးကြောက်တိုင်းမြန်မာဘက်က AA အဖွဲ့ကိုပဲအမြဲတစေလွှဲချနေရဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံယာယီနိုင်ငံသားကြီးအတွင်းဝင် MD Khosh အလန်ကတုံ့ပြန်ပြောဆိုတာကိုဒီနေ့ထုတ် Dhaka Tribune သတင်းမှာဖော်ပြထားပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာစစ်တပ်နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးထားတဲ့အဖွဲ့မဟုတ်ပါဘူး။မကြသေးခင်ကနေကြားဆောင်စခန်းတွေကို AA ဘက်ကစတိုက်ခတ်ခဲ့တာဟာငြိမ်းချမ်းရေးကမ်းလှမ်းချက်ကိုလက်မခံတဲ့လုပ်ရဖြစ်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ကျန်ရည်လမ်းကိုမလျှောက်လမ်းကျေတို့မလို့ဒါဥစွာဒီအင်အားနဲ့တဲ့နေသားဆောင်ရဲကင်းတွေကိုဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်ဝင်ရောက်တိုက်ခတ်တဲ့နောက်ွယ်မှာလည်းအကြံစီများစွာရှိပါတယ်အဲ့ဒီအကြံစီများကိုလည်းကျွန်တော်တို့အနေနဲ့ကတည်ပြီးဖြစ်ပါတယ်အတည်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဒါပြောလိုပါတယ်
လက်ရှိမှာလည်းမောင်တော်မြို့နယ်စပ်ဒေသမှာစစ်ကောင်စီနဲ့ AA ဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့နှစ်ဖက်စလုံးကအင်အားတွေထပ်တိုးချထားပါတယ်။နယ်စပ်ဒေသအရေးဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့လည်းရခိုင်အရေးလေးလာတုံ့တက်သူတူဖြစ်တဲ့ဦးထွန်းကြီးကတုံ့တက်ပါတယ်
။အဲမြန်မာဘင်္ဂလားနေသားမျိုးပေါ့နော်ဒီမောင်တော်နဲ့ဘင်္ဂလားဒေ့ရှ်နေသားကကြတော့သူဒီလက်ရှိအချိန်မှာတော်တော်လေးရှောက်လာနိုင်တယ်လို့ပြောလို့ရတယ်ပေါ့နော်။ဘာလို့လဲဆိုတော့မြန်မာဘက်ကလည်းဒီနေရာမှာအင်အားဟို5000 6000လောက်ဒီအင်အားအလုံးကြီးနဲ့ရှာထားတဲ့ဟာကိုလက်ရှိရှင်မအေကလည်းဒီအမခံဒီဆောက်နိုင်ဖို့သူရဲ့နေနေဟိုနေခင်းလျှောက်ခင်းလျှောက်နေနေဖြစ်လာနိုင်ဖို့အတွက်ဒီ area ဒီ border line ကိုအဓိကထားတယ်လို့ပြောလို့ရတယ်။ဒါကတော့တစ်ဖက်မှာအေရဲ့ဒီရခိုင်ရဲ့အကျိုးပါပေါ့နော်ဒီစီးရဲ့ဒီဘော်ရဲ့ထွက်ပေါက်လေးဖြစ်တယ်ပေါ့လေဆိုတော့ဒီအရှင်တွေကတော့ရှောက်ထွေးလာနိုင်တဲ့အရှင်တွေတော့ရှိတယ်
အခုလိုမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေပြင်းထန်နေကြကြောင်းနယ်စပ်အနီးမှာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့ဒေသခံအစိုးရအဖွဲ့တွေကိုညွှန်ကြားထားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်အကြီးအကဲဒုတိယဗိုလ်မှူးကြီးဖိုက်ဇာရာမန်ပြောဆိုတာကို UCA News မှာဖော်ပြပါတယ်။နယ်စပ်လုံခြုံရေးတွေကိုအရင်ကထက်တိုးမြင့်ချတာသလိုကင်းလှည့်တာတွေနဲ့စောင့်ကြည့်တာတွေလည်းတိုးလုံနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်အကြီးအကဲကပြောဆိုထားပါတယ်။လက်ရှိနှစ်နိုင်ငံအကြားပဋိပက္ခတွေကြောင့်ပြီးခဲ့တဲ့2019ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်တွေစတင်ဖို့ကိစ္စလည်းနှောင့်နှေးကြံ့ကြာသွားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကထောက်ပြနေကြပါတယ်။မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့သဘောတူထားတာကြောင့်နှစ်နဲ့ချီရပ်တန့်နေတဲ့ပြန်ပို့ရေးအစီအစဉ်အားလည်းဒီနှစ်ကုန်မှပြန်ဆကောင်းစနိုင်တယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကခန့်မှန်းပြောဆိုထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒုက္ခသည်တွေနေရပြန်ပို့ရေးမှာနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကတိုးပြီးပါဝင်ကူညီဖို့မနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နယူးယောက်မြို့မှာတွေ့ဆုံတဲ့အချိန်ထပ်မံတောင်းဆိုခဲ့ပါတယ်။တစ်ချိန်ထဲမှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေခရန်ခန်းနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့မနေ့ကနယူးယောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနှင်းပန်းနှိပ်စက်ခံတဲ့ကိစ္စတွေမှာတရားဥပဒေနဲ့အညီတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်ရေး ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အာမခန်ပြောဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ဒါကတော့ကိုစံကျော်ပြောပြသွားတာပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOA မြန်မာပိုင်းအနေနဲ့လူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်းလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရအောင်ပါအခုတော့ပထမဦးဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါရှင်ဒီတစ်ပတ်အတွက်တော့မြမနိုင်ငံမှာကိုဗစ်ပစ္စမလိုင်းမြင့်တက်လာနေတဲ့အချိန်မှာအများဆုံးအသုံးပြုနေကြတဲ့ကိုဗစ်ကူးတာဆေးတွေအကြောင်းကိုဒေါက်တာတန့်စော်ကပြောပြမှာပါရှင်
COVID ပစ္စမလိုင်းမှာကူးစက်ခံရသူအရေအတွက်အလွန်များလိမ့်မယ်လို့ပြည်သူ့ရှင်တွေကခန့်မှန်းခဲ့ကြတာပါ။ကူးစက်ခံရသူအရေအတွက်များနိုင်ပေမဲ့ဗိုင်းရပ်စ်ပိုးရဲ့အားပျော့လာမှုနဲ့အတူကုသတဲ့စီးပွားနဲ့ကုသမှုနည်းလမ်းတွေတိုးတက်ကောင်းမွန်လာတဲ့အာသာချက်တွေလည်းရှိနေပါတယ်။အခုဖြစ်ပေါ်နေတဲ့ COVID ပစ္စမလိုင်းမှာမြန်မာနိုင်ငံမှာဘယ်လို COVID စီးပွားတွေကိုအသုံးပြုကုသနေကြပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ဒီတစ်ခေါက်ဖြစ်တဲ့ COVID ရောဂါကုသတဲ့နေရာမှာကျွန်တော်တို့ပြီးခဲ့တဲ့နှစ်တတိယလိုင်းဒယ်တာကိုဗစ်ဗိုင်းရပ်စ်နဲ့ရှင်လိုက်လို့မရှိရင်ကျွန်တော်တို့မှာကုသမဲ့နီလန်းလေးတွေပုံများလာတာရှိပါတယ်။အထူးအဖြစ်ကတော့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဈေးပေါ့နော်။အခုဆိုလွယ်လွယ်ကူကူရလာတယ်။သုံးဆွဲဖို့လည်းစဉ်းပြလာတာရှိပါတယ်။အဲ့တော့ဗမာပြည်မှာဆိုရင်တော့အဓိကအားဖြင့်ကျွန်တော်တို့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဈေးနှစ်မျိုးရှိတယ်ပေါ့နော်။တစ်မျိုးကတော့တောက်ဈေးတစ်မျိုးကထိုးဈေးပေါ့။အဲ့တော့တောက်ဈေးကတော့မနေ့ကို၄လုံးညနေကို၄လုံးနဲ့၅ရက်တောက်ရတဲ့ဈေးဖြစ်ပါတယ်။အဲမွန်ယူပရီမီယာလို့ခေါ်တယ်ပေါ့နော်။တစ်လုံးမှ200မီလီဂရမ်ပါပါတယ်။နောက်တစ်ခုကတော့ဒီရမစီဗီယာလို့ခေါ်တဲ့အင်ဂျက်ရှင်ထိုးဈေးပေါ့နော်။ဆိုတော့ဒီဈေးနှမျိုးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီယောဂဖြစ်ပွားပြီးတော့လက္ခဏာစပေါ်ပြီးတော့၅ရက်အတွင်းမှာဆရာတို့တောက်ဈေးကိုသုံးဆွဲလို့ရတယ်။9ရက်အတွင်းမှာထိုးဈေးကိုသုံးလို့ရတယ်ပေါ့နော်။ဒါဆိုလို့ရှိရင်ဘာကအရေးကြီးလဲဆိုတော့ဘယ်ခြေနေတွေမှာဘလို့လူတွေကိုကျွန်တော်တို့တောက်ဆေးသုံးရင်ကောင်းမလဲဘလို့လူတွေကိုထိုးဆေးထိုးရမယ်ပေါ့နော်ဒါကတော့ကျွန်တော်တို့ဒီ recommendation လို့ခေါ်တဲ့အဆိုပြုချက်လေးတွေရှိပါတယ်အဓိကအဖြစ်တော့ကိုယ်ကိုဆေးကုသမှုပေးတဲ့ဆရာဝန်ရဲ့ရွေးချယ်မှုပေါ့
ကိုဗစ်ဗိုင်းရပ်စ်ကုသဆေးတောက်ဆေးထိုးဆေးနှစ်မျိုးရှိတဲ့အထက်ကမှတောက်ဆေးကိုဘယ်လိုအခြေအနေတွေမှာအသုံးပြုတင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။အဲ့
တော့ပထမအနေနဲ့ကျွန်တော်ဒီမွန်ညိုပရီဗျာလို့ခေါ်တဲ့ဗိုင်းရပ်စ်တက်တဲ့ဆေးတောက်ဆေးလေးကြောင့်နည်းနည်းပြောပါမယ်။အဲ့တော့ဒီတောက်ဆေးတွေကိုသူတို့ရဲ့ recommendation ညာဘယ်လိုလူတွေမှာအဲတိုက်တင်လဲဆိုတော့ပေါ့နော်။အဲ့တော့ mild to moderate covid symptoms ဆိုတော့လက္ခဏာရှိရမှာပေါ့နော်။သူမှာ mild to moderate ဆိုတဲ့အတွက်ကြောင့်ခေါင်းကိုက်တာရှိမယ်၊နှာခေါင်းပိတ်တာရှိမယ်လေကြောင်းနာတာလေးတွေရှိတယ်ကိုလည်းကြိုက်သေးမယ်เนาะပြီးတဲ့အခါမှာဆရာတို့နှောင်းတိုးပတ်နဲ့ဆစ်လိုက်တဲ့အခါမှာကိုဗစ်ပိုးစီတာတွေ့ရှိတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့က mild to moderate covid လက္ခဏာတွေရှိတယ်ပေါ့เนาะဒါပေမဲ့လူတိုင်းအောင်တိုက်ဖို့လိုသလားဆိုတော့လည်းမဟုတ်ဘူးတဲ့အသက်50ကျော်တဲ့လူတွေယောဂအခန်းရှိတဲ့လူတွေကျွန်တော်တို့သွေးစစ်ဆေးပြီးတဲ့နောက်မှာဆက်လက်ပြီးတော့ယောဂဆိုးဝါးသွားနိုင်တဲ့အခြေအနေရှိတဲ့သူတွေဆိုလို့ရှိရင်ခုနကျွန်တော်တို့ပြောခဲ့တဲ့တောက်ဆေးကိုမနေ့၄ကြာညနေ၄ကြာ၅ရက်တောက်တဲ့ပေါ့နော်အဲ့တော့တောက်တဲ့နယ်ဆိုတဲ့နေရာမှာကိုယ့်အကိုဝယ်ယူတောက်သုံးလို့မရပါဘူးဆရာဝန်ရဲ့ညွှန်ကြားချက်တဲ့ဒီခုနကလိုဒီကိုယ့်ရဲ့လက္ခဏာတွေရဲ့ဆိုးရွားသွားနိုင်တဲ့အခြေအနေတွေကိုကြည့်ပြီးဆရာဝန်ရဲ့ညွှန်ကြားချက်တဲ့ဒီတောက်သုံးရမှာဖြစ်ပါတယ်အဲ့တော့တက်ရွယ်ရဆိုလို့ရှိရင်တော့အသက်၈၈နှစ်နဲ့အထက်လူငယ်လူရွယ်တွေမှာလည်းယောဂပြင်းထန်နိုင်ခြေရှိတယ်ဆိုလို့ရှိရင်ဆရာဝန်ရဲ့ဆုံးဖြတ်ချက်နဲ့တောက်သုံးလို့ရတယ်
ကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးဟာတောက်ဆေးထက်ပိုပြီးအာသာချက်တွေရှိရဆိုပေမဲ့ကြောက်ကက်ယောဂနဲ့အသေးယောဂလိုမျိုးယောဂအခန်းရှိတဲ့သူတွေမှာတော့အကျိုးနဲ့အပြစ်ကိုချိန်ဆပြီးမှသာတုံ့ဆဲတင်တာပါကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
နောက်တစ်ခုကတော့ဆရာတို့ injection ထိုးဆေးပေါ့နော်အဲ့တော့ထိုးဆေးကတော့စစချင်းမှာနှလုံးထိုးပါတယ်ပြီးရင်တစ်လုံးနဲ့အဲဆေးရုံတက်တဲ့လူမှာဆိုရင်နောက်ထပ်၄ရက်ထပ်တွေ့ရမယ်ပြင်ပလူနာအနေနဲ့တွေးတဲ့လူတွေဆိုရင်တော့ကျွန်တော်တို့ဆေးရုံတက်ဖို့မလိုတဲ့သူတွေမှာဆိုရင်တော့ပထမနှစ်လုံးနဲ့နောက်န နော်စုစုပေါင်း၃ရက်၄ရက်နေတဲ့ရှိပါတယ်ပေါ့နော်အဲ့တော့ဘယ်ပေါ်မူတည်လဲဆိုတော့ဆေးရုံတက်ရအောင်လိုအပ်တဲ့သူတွေဆိုရင်ကျွန်တော်တို့၅ရက်ပြီပါမယ်ဆေးရုံတက်ဖို့မလိုလားအောက်တဲ့သူတွေဆိုရင်မလိုလောက်တဲ့သူတွေဆိုလို့ရှိရင်တော့ကျွန်တော်တို့၃ရက်နဲ့ရရလိုက်လို့ရပါတယ်ပေါ့နော်အဲ့ဒါလည်းပဲတူတူပါပဲဆေးကုသမှုပေးတဲ့ဆရာဝန်ရဲ့ဆုံးဖြတ်ချက်ပုံမူတည်ပြီးတော့ဒီ
ောင်းကိုတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒါကတော့ဒေါက်တာတန်းဆော်အပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်အခုတော့ကျွန်တော်တို့ဒီဥကြောဇန်သာတင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့အာဆီယံမူအလုံးမဖြစ်ရင်ဘာဆက်လုပ်ကြမလဲဆိုတာကိုဆွေးနွေးတင်ပြထားပါတယ်မြမစစ်ကောင်စီအပေါ်အာဆီယံမူ၅ချက်ကထိရောက်မှုမရှိတဲ့အတွက်မြမရေးတက်ကြွလှုပ်ရှားသူတွေသုံးသက်သူတွေကြားမှာအားမလို့အားမရဖြစ်နေကြချိန်မှာဘလို့ဆက်ပြီးတော့လှုပ်ဆောင်တင်တယ်လဲဆိုတာအကြံပြည့်သူတွေလည်းအများအပြားရှိလာပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဖြစ်၅နှစ်တာထမ်းဆောင်ခဲ့ဘူးသူလည်းဖြစ်မြန်မာအရေးကိုဆက်ပြီးတော့စောင့်ကြည့်သုံးသက်နေသူလည်းဖြစ်တဲ့ Scott Marcel ကို Scott Marcel ကရောဘလို့မျိုးအကြံပြုချင်ပါတယ်လဲ။ဦးကျော်စန္ဒာကဆွေးနွေးသုံးသက်ထားပါတယ်ရှင်။
မစ္စတာစကော့တ်မာရှယ်ခင်ဗျာခင်ဗျားဟာမြန်မာနိုင်ငံမှာ၅နှစ်တောင်အမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးရဲအခုလောလောဆယ်မှာလည်းပဲမြန်မာအရေးကိုသုံးသပ်ပြီးဆောင်းပါးတွေရေးနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြန်မာရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းချုပ်လွှမ်းခြုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state ကျားရှုနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ first state ကြာရှုံးနိုင်ငံပြည်ရင်းစစ်ဆက်ရဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝဖော်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲ့ဒီအချိန်ကစပြီးပြည်သူလူထုအများစုဟာအဲ့ဒါကိုစန့်ကျင်ပြီးညီညွတ်လာကြတယ်။ဒါဆဲ့ချွေရေးပေါ်ပြည်သူလူထုရဲ့ပုံကံအောင်ကြွမှု popular uprising လို့ခေါ်ကြပါတယ်။ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေဆက်ချမ်းကျုပ်မှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမြောက်များဆိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အခြေအနေဖြစ်ပါတယ
်။ပြည်ရေးရဲ့ဆောင်းပါးတစ်ပုဒ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်နာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူညီတိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်။ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
။ I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခမရပြောဆိုတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူး။ဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်။တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပိုရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်။ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကိုက်နေပြီးသားပါ။ဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပြီးကူညီပေးနိုင်တဲ့ကိစ္စပါ။ဒါအပြင်အာဆီယံကလည်းမြန်မာပြဿနာမှာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရောက်ရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ
်။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအပြီးမှပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင်ဗျ။
I don't think China's position would be the critical issue for ASEAN.
ဒီလိုဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစည်ခြင်းုံနဲ့အမေရိကန်ကလုံးစည်ခြင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာခြင်းနဲ့စာနာစိတ်ရှိနေပြီးပြသပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပအဝင်ရင်စိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ်
ခင်ဗျားရဲ့ဆောင်းပါးထဲ အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်စီမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်လျော့မှုမျိုးဆိုလိုတာလဲခင်ဗျာ
There's lots of things, lots of scenarios for Myanmar. Many of them are not good.
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားလာတယ်မဟုတ်ပါဘူး။ဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရောမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်သန်နိုင်အောင်စောင့်ဖို့ပဲဖြစ်ပါတယ်။ဘလို့လက်လျောမှုတွေလဲဆိုတာကတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါ။အရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ်
။သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေကြတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအဘော်တချို့မှလည်းဒီတဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်ဘလောက်ဖြစ်နိုင်ပါသလဲခင်ဗျာအေ
း Yes what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝတ်စေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်သက်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လိုလားကြမှာဖြစ်ပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူးကျွန်တော်ပြောနေတာကအာဏာပြန်ဆိုင်ရေးလှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံရေးအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ
်ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကိုလိုလားတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေတယ်လို့တချို့သော EAO တွေဒါတိုင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီနဲ့စကားပြောနေကြတယ်တွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးမဖြစ်နိုင်ဘူးလား
Well I mean it's certainly possible for the military to go ahead with the elections
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်ကျွန်တော်ရေးခဲ့ဘူးလို့ပါပဲ2008နာဂစ်မွန်တိုင်းတိုက်ပြီးရသရပပိုင်းကြမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတော့သိကြပါတယ်ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုစိတ်နှစ်သက်မှမဟုတ်ဘူးလို့ပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြေလည်စေမှာမဟုတ်ပါဘူ
းတစ်ဆက်ထက်မှာပဲ NUG ရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well I think thatThe NUG obviously is in a difficult situation because it, you know, many of its members, most of its members are in hiding or.
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်အများစုကပေါောင်နေရပါတယ်။ဒါမှမဟုတ်အကြက်တဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်။ဆင်အနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါဟာတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom upလျှောင်းမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒီလိုပြောတာအန်ယူဂျီကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူးတကယ်ကိုအရေးပါပါတယ်ပိုအရေးကြီးတာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်ပြီးတော့တန်းသားလူနည်းစုတွေအပါအဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေရတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ်
မြန်မာနိုင်ငံမှာလွတ်လပ်ရပြီးချိန်ကစလို့တိုင်းရင်းသားပြည်နာဟာအင်တန်အရေးကြီးတဲ့ပြည်နာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအချို့အကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြွန့်ကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things first of course it's the military that has perpetuated the conflict with so many ethnic minorities for decades and so
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတန်ရန်သားပြဿနာကိုဆက်စွနေတဲ့ခြေပြီးအတွန်းရှည်အောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြဿနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတန်ရန်သားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာ ချိန်ယူရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့တန်းတူရည်သူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ
်။သုံးသပ်သူတို့ကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းစုကြည်ခေလွန်ကာလဖြစ်နေပြီ NUG is not NLD NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲခင်ဗျာ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know whether this is a post Aung San Suu Kyi era or something I think this is something that the people of Myanmar will decide over time but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခေလွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိပါဘူးလို့ထင်ပါတယ်အချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်အောင်ဆန်းစုကြည်ဟာဘလို့အခန်းကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါကျွန်တော်မှတ်ချက်မပေးနိုင်ဘူ
းဦးကျော်စန်းသားရဲ့မြမအရေးတုံးသက်ချက်အစီအစဉ်ပါရှင်ဗုဒ္ဓဘူးနေ့ညချမ်း VOE မြမပိုင်းအစီအစဉ်ကိုမြမစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်အခုဆက်ပြီးတော့ထုံးလွှင့်မဲ့ Polygraph အစီအစဉ်မှာတော့ရုရှားနိုင်ငံနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပ
ါ။ရုရှားနိုင်ငံမော်စကိုမြို့တော်နားမှာဒါရီယာဒူကီနာတည်ဆုံခဲ့ရတဲ့ကာဗွန်ကွဲမှုပေါ်မှာအမေရိကန်ကမှတ်ချက်ပေးတဲ့နေရာမှာရုရှားမောင်းတီးရေတွေပါနေတယ်ဆိုပြီးတော့ဝါရှင်တန်မြို့တော်ကရုရှားတန်ယုံကဩဂုတ်လ23ရက်နေ့ကရှုတ်ချသွားပါတယ်။အသက်29နှစ်အရွယ်ဒူကီနာဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခံယူချက်တူမဟာမိတ်အမျိုးသားရေးအစွန်းရောက်ဝါဒီအလက်ဇန်ဒါဒူကင်ရဲ့တမိဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Ned Price ကရတားတွေကိုပြစ်မှတ်ထားတာကျွန်တော်တို့ရှုတ်ချပါတယ် KF မှာဖြစ်ဖြစ်ဘူချာဟဲကီဖ်ဂရမာတော့စ်မယ်ရီယူပေါ်ဒါမှမဟုတ်မော်စကိုမှာပဲဖြစ်ဖြစ်ပါလို့ပြောပါတယ်ရုရှားကကန့်ကွက်ရမှာ Net Price ဟာအခုဖြစ်ရတဲ့ရုရှားကတမင်တဲ့အကြောင်းရှာလုပ်ခဲ့ဘူးတဲ့တခြားဖြစ်ရတွေတူတယ်ဆိုပြီးအားရပါရကောက်ချက်ဆွဲလို့ပြောပါတယ်ဒါမှမဟုတ်ဒါမှမဟုတ်ပါဘူး Price ကတမင်တဲ့အကြောင်းရှာလုပ်ခဲ့ဘူးတဲ့ဖြစ်ရတွေဆိုတာမျိုးမပြောခဲ့ပါဘူးသူကအရက်သားတွေကိုတိုက်ခိုက်ခဲ့တဲ့ရုရှားရဲ့စစ်ရာဇဝတ်မှုအထောက်အထားရှိတဲ့နေရာတွေကိုပဲပြောသွားတာပါ။မယ်ရီယူပေါ်ကအရက်သားဒုက္ခတဲ့စခန်းကိုပုံချလို့လူရာချီတည်ခဲ့ရပါရဲ့။ဘူချာမြို့မှာအရက်သားအယောက်90မကောက်စစ်သားတွေတပ်ပစ်ခဲ့ပါရဲ့။ဂရမာတော့စ်မှာတော့လူပြင်းတဲ့ဘူရာယုံကိုဒုံးကျင်နဲ့ပစ်လို့အရက်သားအယောက်60တေဆုံးခဲ့ရပါရဲ့။ဘူချာကရက်ဆက်ကြမ်းကြုတ်မှုတွေကိုယူကရိန်းကလုံခြံဖန်တီးခဲ့တယ်လို့ရုရှားအစိုးရကဆွဆွဲပါရဲ့။မြန်မြန်လေးရဲ့ပြောနဲ့ကြံခဲ့တဲ့ရုပ်လောင်းတွေကရုရှားပြောစကားမှားယွင်းတာထောက်ပြနေတာပါဒါရီယာဒူကီနာဟာယူကရိန်းဆိုတာကိုဖယ်ရှားပစ်ဖို့ပြောခဲ့တဲ့ရုပ်တံကြီးညာသူဖြစ်ပါတယ်သူကယူကရိန်းတို့ကလှုပ်ကြံလိုက်တယ်လို့ရုရှားထောက်လှမ်းရေးအဖွဲ့ကပြောပါတယ်ယူကရိန်းကတော့ဒီကိစ္စသူတို့နဲ့မဆိုင်ဘူးလို့ညင်ထားတာပါဒူကီနာဇာပနာမှာတော့သူ့အတွက်လက်စားချေဖို့ရုရှားနိုင်ငံရဲ့သမားတွေတိုက်တွန်းသွားကြပါတယ်
ဒါကတော့ VOA ရဲ့ Polygraph အစီအစဉ်ပါရှင်ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာလည်းတွားရောက်ကြည့်ရှုနိုင်ကြပါရရှင်အခုတော့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ဟာတင်းနစ်ကစားသမားဘဝကနေအနားယူတော့မယ်လို့စက်တင်ဘာလ15ရက်နေ့ကကြေညာလိုက်ပါပြီ။ဆယ်စုနှစ်နှစ်ခုကြာထိတ်တန်းတင်းနစ်ကစားသမားတယောက်ဖြစ်နေအောင်မြင်မှုတွေရယူနိုင်ခဲ့တဲ့ Federer ရဲ့ဒီတင်းနစ်ကစားသမားဘဝနဲ့ပတ်သက်လို့အပိုင်းတစ်ကိုကိုရနိုင်ကတင်ပြမှာပါရှင်။
ကမ္ဘာကျော်တင်းနစ်ကစားသမား Roger Federer တင်းနစ်ကစားတာကနေနားယူတော့မယ်လို့ကြီးညာလိုက်ပါပြီ။ဒုတိယအကြောင်းတင်းနစ်ပြိုင်ပွဲတွေကိုအပြေးအဝပြန်မကစားနိုင်တော့တဲ့အတွက်အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ Federer ကသူ့ရဲ့ Instagram လူမှုကွန်ရက်ကနေကြီးညာပါတယ်
။ As many of you know, the past 3 years have presented me with challenges in the form of injuries and surgeries.I've worked hard to return to full competitive form.
အသက်40နှစ်ရှိဖြစ်တဲ့ Federer ဟာ24နှစ်တာကစားသမားတက်တန်းတစ်လျှောက် Grand Slam Championship အကြိမ်20အပါဝင်အောင်မြင်မှုပေါင်းများစွာရခဲ့ပြီးတော့ထိပ်တန်းကစားသမားတစ်ယောက်အဖြစ်နဲ့လက်ပေါင်းများစွာရည်တည်ခဲ့သူလည်းဖြစ်ပါတယ်။ Dennis Weidman သူတွေနဲ့ပြိသက်တွေအတော်များများကတော့သူဟာတက်တန်းတစ်လျှောက်အမျိုးသားတွေဘက်မှအကောင်းဆုံးကစားသမားတစ်ယောက်ဖြစ်တယ်လို့ပြောကြပါတယ်။ဒီချက်ပါဝင် Federer ရဲ့ Tennis ကစားပုံတွေထူးခြားချက်တွေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့အငိမ့်ဆောင်အားကစားအစီအစဉ်မူလည်းဖြစ်ဇာရေးဆရာလည်းဖြစ်တဲ့ဦးရအောင်ခေါ်ဇာရေးဆရာမောင်အောင်မုံကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာ Federer ရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
်သူရဲ့ထူးခြားချက်တွေကပထမအချက်ကတော့ကသူကစောစောပိုင်းသူအောင်မြင်လာတဲ့အချိန်အထိမှာနီးပြ coach မထားဘဲနဲ့သူကသူကိုယ်တော်ပြီးတော့ကစားတယ်အဲ့ဒီလိုနဲ့သူအောင်မြင်လာတယ်အဲ့ဒါထူးခြားတာတစ်ချက်ရှိတယ်နောက်တစ်ခုကအခုအချိန်ထိကိုဖက်ဒရယ်ကလက်နှစ်ဖက်နဲ့ရက်ကက်ကိုကင်ပြီးတော့မရိုက်ဘဲနဲ့လက်တစ်ဖက်နဲ့ပဲအမြဲရိုက်တယ်နောက်တစ်ခုကသူရဲ့ back hand ရိုက်ချက်ကဖိုးဟင်းရိုက်ချက်နဲ့တော့နှီးပါးကိုကောင်းတယ်နောက်တစ်ခုကတည်တည်ရိုက်နေတဲ့အချိန်မှာတချို့မလို့အပ်တော့ဘူးပေါ့လေဥပမာဆိုတော့သူ့ဘက်ကပေါ့လေ40 lap တို့ပါလို့ရတယ်ပဲဆိုလို့ရှိရင်နောက်တစ်လုံးလောက်ကိုဆိုလို့ရှိရင်သူကအတင်းလိုက်ပြီးတော့အနာခံပြီးတော့သူမရိုက်ဘူးချိန်ချိန်ဆက်ဆက်ရှိတယ်ဆိုတော့လေသတိထားမိပါတယ
်တော်တော်များများတော့သူ့ရဲ့ဒီ service ကိုလည်းတော်တော်လေးသဘောကျကြတယ်သူက service တော်တော်ကောင်းတယ်လို့လည်းပြောကြတယ်အငယ်ရောအဲ့ဒီပုံမှာဘယ်လိုမြင်လဲ
ဟုတ်ပါတယ်သူရဲ့ service ကတော့တော်တော်ကောင်းတယ်နောက်တစ်ခုကတော့ကလူတိုင်းမှာအစိုးအကောင်ရှိတယ်ဆိုတဲ့အတိုင်းပဲ Federer ရဲ့အားနည်းချက်တစ်ခုကတော့ကသူရဲ့ပြိုင်ဘက်ကတကယ်လို့အဲ့ဒီလို40လောက်ရောက်သွားပြီဆိုလို့ရှိရင်သူကလည်းတုံခါသွားတာမျိုးသတိထားမိတယ်ဆိုတဲ့ကကြလို့ရှိရင်ပွဲတစ်ပွဲမှာသူကနဒါလ်နဲ့ရိုက်တဲ့ခါမှာမသိဘူးသူက break ရတာ14ချိန်မှမသိဘူးရတယ်အဲ့ဒီ14ချိန်ရတဲ့ break ကိုတခါမှ break မလုပ်နိုင်ဘူးဆိုတာလေပွဲအပြီးမှလည်းသူအဲ့လိုထည့်ပြီးတော့ကြောက်သွားတာမျိုးရှိတယ်အဲ့လိုမျိုးတော့အဲ့ဒီတော့သူကဟိုတခြားပေါ့လေသူတို့ဒီကြီးဆုံးကြီးလို့ပြောကြတယ်နဒါလ်လို့ဂျိုကိုဗစ်တို့နဲ့ဆက်လို့ရှိရယ်ဖက်ဒရာရဲ့အားနည်းချက်တခုကတော့အဲ့ဒီလိုတုံခါသွားတတ်တယ်ဆိုတာလေသတိထားမိပါတယ
်ဟုတ်ကဲ့ဒီနေရာမှာပဲတဆက်တဲ့ကျွန်တော်မေးချင်တာကတော့ဖက်ဒရာက Grand Slam ကိုအချိန်20ဘူးဆွဲခဲ့တယ်တော်တော်များများကတော့သူ့ကိုတက်တန်းတစ်လျှောက်ပေါ့နော်ဒီအမျိုးသားတွေဘက်မှာတက်တန်းတစ်လျှောက်အကောင်းဆုံးကစားသမားလို့သတ်မှတ်ထားတဲ့လူတွေတော်များများရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းခုနကပြောသလိုမျိုးနဒါအောက်တို့ဂျိုကိုဗစ်တို့ကအခုဆိုရင်သူ့ကိုကြော်သွားခဲ့ပြီနဒါအောက်22ကြိမ်ဂျိုကိုဗစ်က22ကြိမ်ရသွားပြီပေါ့နော်ဆိုတော့သူ့ကိုဒီတင်းနစ်စက်တန်းတစ်လျှောက်မှာအကောင်းဆုံးကစားသမားလို့ပြောနိုင်မလားအငယ်အမြင်ဘယ်လိုရှိပါလဲဟို
ခင်းဆက်ဆက်မှာအတော်ဆုံးလို့ပါလို့ဆိုတာကကျွန်တော်ကိုယ်ပိုင်အမြင်ကတော့အဲ့ဒီလိုသတ်မှတ်လို့မရဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဝေဘန်နဲ့လူကလည်းပဲလူပဲအဲ့တော့အားကစားသမားလည်းလူပဲဆိုလို့ရှိရင်ကိုကြိုက်ရင်ကြိုက်သလိုမကြိုက်ရင်မကြိုက်သလိုဆိုပြီးတော့ပြောနိုင်တာမျိုးရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုပဲဘာမှတက်နစ်ကိုကြည့်ရုံနဲ့ပဲကြည့်ပြီးမကစားဘူးတဲ့လူမှလည်းပဲအခွင့်အရေးရှိတယ်သူကလည်းပဲသတ်မှတ်လို့ရပါတယ်အဲ့ဒီတော့ကဒီဟာကကျွန်တော်တို့အပူချိန်ကိုတိုင်းသလိုဗရားတိုင်းနဲ့တိုင်းလို့ရတာဟာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဥပမာ Grand Slam ကိုနဒါလ်က22ချိန်ရတယ်ဂျိုကိုဗစ်က22ချိန်ရတယ်ဖက်ဒရာကအချိန်20ပဲရသေးတယ်ဆိုတော့တိုင်းလို့ရှိရင်တော့ခုနပြောသလိုနဒါကတိဂျိုကိုဗစ်ကနဲ့ဖက်ဒရာကသုံးလို့ပြောလို့ရပါတယ
်ဟုတ်ကဲ
့အဲ့ဒါကျွန်တော်အမြင်ပါအ
ဲ့တော့ဟိုဒီ Grand Slam နဲ့မဟုတ်ဘဲနဲ့ဒီလိုမျိုးတင်းနစ်ကစားတဲ့ဥစ္စာပေါ်မှာပဲမူတည်ပြီးတော့ပြောမယ်ဆိုရင် तू ကတန်းတစ်လျှောက်အကောင်းဆုံးကစားသမားလို့ရောအငယ်မြဲလား
အဲ့ဒါတော့ကျွန်တော်မြင်ပါတယ်ကျွန်တော်ဘာကြောင့်လဲဆိုတော့ခါကြလို့ရှိရင်ကျွန်တော်ကအာဂရာကိုသဘောကျတယ်အဲ့ဒီလိုပဲကျွန်တော်အာဂရာသမားကိုလည်းပဲကျွန်တော်လေ့လာပြီးတော့ကြည့်တတ်ပါတယ်ကြည့်တတ်တဲ့ခါကြလို့ရှိရင်ကျွန်တော်ကအာဂရာသမားတယောက်မှအာဂရာအပြင်သူ့ရဲ့ပင်ကိုပေါ့လေနော်စိတ်နေစိတ်ထားနဲ့သူ့ရဲ့ကက်တန်နဲ့ဘဝတစ်လျှောက်မှာ အဲ့ဒီဟာကိုလည်းကြည့်တဲ့အခါကျလို့ရှိရင်တော့ဒါဖက်ဒရယ်ကတော့ဘယ်တိုင်းနဲ့စမားနဲ့မဆိုကျွန်တော်ကြည့်ဘူးသမျှပေါ့လေနော်အသာအဲ့ဆိုပါတော့လည်းနောက်ပိုင်းတွေပါဒီမှာဟိုကြည့်ဘူးလားမျိုးတွေအစားပဲဖက်ဒရယ်ကတော့အကောင်းဆုံးလို့ပဲကျွန်တော်ကတွက်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ဖက်ဒရယ်အမနာနဲ့တိုက်တော့တကယ်လို့များကျွန်တော်ရေးနိုင်မယ်ပြုနိုင်မယ်ဆိုရှင်တော့မှကျွန်တော်ကသူ့အကြောင်းရေးလို့ရှိရင်တော့မဟာလူလားဖက်ဒရယ်ဆိုပြီးတော့ခေါင်းစဉ်တော့ကျွန်တော်ရွေးထားပါတယ်ခင်ဗျာ
ကျွန်တော်တည်ထားသလောက်ပေါ့နော်အင်္ဂလိပ်ကသူ့ကစားတာကိုကြိုက်တယ်သူရဲ့ပြိဿတ်တူလည်းဖြစ်တယ်ဆိုတော့သူ့ရဲ့ပြိဿတ်ဘယ်လိုဖြစ်လာလဲဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပြပါအောင
်သူ့ရဲ့ပြိဿတ်ဘယ်လိုဖြစ်လာတော့ဆိုတဲ့အခါကျတော့ကျွန်တော်ကဘောလုံးပြီးလို့ရှိရင်တော့တန်းနေဆိုတော့အကြိုက်ဆုံးပဲပေါ့လေနော်အခွင့်ရေးရတိုင်းလေးကိုလည်းကျွန်တော်သူ့ကြည့်ပါတယ်ဟိုဘယ်လိုကြိုက်လာလဲဆိုတဲ့အခါကြတဲ့အခါကျတော့ကဝင်းဘယ်လန်မှာဟိုအဲ့ဒီအချိန်တော့ကျွန်တော်အကျိုက်ဆုံးဖြစ်တဲ့ Pete Sampras ကိုသူကနိုင်ပြီးတော့ပထမဆုံးသူအဲ့ဒါတရဖူရသွားတယ်ပေါ့ခင်ဗျအဲ့ဒီရသွားတဲ့အခါကျတဲ့အခါကျတော့လူငယ်လေးတယောက်ကအဲ့ဒီလိုလေးကိုရလိုက်တဲ့အတွက်ကြောင့်မလို့သူကိုယ်တိုင်လည်းအော်တယ်အားလုံးကလည်းအော်တယ်ဆိုတဲ့အခါကျတဲ့အခါကျတော့လူစစ်တယောက်တော့ပေါ်လာပြီဆိုပြီးတော့ကျွန်တော်သဘောကျရာကနေပြီးတော့ဖက်ဒရာရဲ့ fan ပေါ့လေနော်အဲ့ဒါစဖြစ်လာတာပေါ့ခင်ဗျ
ဒီတင်းနစ်ပြိုင်ပွဲတွေမှာမြက်ခင်းမှာကစားတာရှိတယ်။နောက်မြေသေးကွင်းမှာကစားတာရှိတယ်။နောက်ဟော့ကူပေါ့နော်။ကမန်လင်းကွင်းအဲ့ဒီဟောမှာကစားတာရှိတော့အဲ့ဒီကွင်းနေထဲမှာရောသူကဘယ်ကွင်းကသူ့အတွက်အကောင်းဆုံးကစားနိုင်တဲ့ကွင်းလို့ပြောလို့
ရတယ်။အဲ့ဒါကတော့ဟိုသူကအကောင်းဆုံးကတော့ကဟိုဒီ grass ball လေးနော်မြက်ခင်းပေါ်မှာကစားတဲ့ဟာသူအကျိုက်ဆုံးဖြစ်တယ်။ဒါပထမဆုံးနဲ့သူအောင်မြင်တာလည်းဖြစ်တယ်။နောက်သူ့ရဲ့ဟိုရတဲ့သတ္တပူတွေကလည်းအများဆုံးကတော့ကျွန်တော်မှတ်မိသလောက်ကတော့ဝင်းဘယ်လန်မှာရတာအများဆုံး။နောက်တစ်ခုကသူကဟိုမှာကျွန်တော်တို့ hot coat မှာကစားတဲ့ခါမှာလည်းပဲ federal ကတော်တော်ကောင်းပါလေ။ဒါပေမဲ့လို့အဲ့ဒီ clay coat မှာကစားတဲ့ခါကျလို့ရှိရင်ဒါကလည်း federal တွေမကပါဘူး။တင်းစ်သမားတော်တော်များများတွေမှာတော့ clay coat မှာမကစားတတ်တာတော့မရဘူးတဲ့လူကြီးများတယ်ပေါ့ခင်ဗျာနော်။အဲ့ဒီမှာသူကအရေးပဲရဘူးတော့လေကျွန်တော်မှတ်မိပါလေ။
ဒါကတော့ကိုရဲနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။ဟုတ်တပူညချန် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဗုဒ္ဓဟူးနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမင်ကွန်းပြောကြားခဲ့ပါတယ်။ကဘာတလွားမှာဆန္ဒရိက္ခလုံခြုံရေးကိုပိုးပြီးခိုင်မာစေဖို့ကိုအဓိကထားပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင် HIV AIDS ခုခံအားကျဆင်းမှုကူးစက်ရောဂါနဲ့တခြားကပ်ဘေးရောဂါတွေတိုက်ဖျက်ရေးအတွက်ရန်ပုံငွေတွေချထားပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ကုန်စည်စီးဆင်းမှုကွင်းဆက်ကုတ်ကဲရေးနဲ့ရာသီဥတုပြောင်းလဲမှုဖြည့်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ဘက်ကကြိုးပမ်းအားထုတ်နေမှုတွေကိုလည်းပြောကြားသွားတာပါ။အထူးသဖြင့်ယူကရိန်းနဲ့ပတ်သက်ပြီးတော့ရန်လိုတဲ့နိုင်ငံတွေကိုအရေးယူဒဏ်ခတ်မှုတွေချမှတ်မှာဖြစ်ကြောင်းပြောသလိုယူကရိန်းကနေစားနပ်ရိက္ခကဘာကိုတင်ဖို့မှုဆိုင်ရာရုရှားရဲ့ပိတ်ပင်မှုတွေကိုအရေးယူဆောင်ရွက်ဖို့လည်းကုလသမဂ္ဂမှတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့လိုအပ်တဲ့အတွက်ရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေမှာဆစ်လွတ်တာဝန်ချမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကြေညာခဲ့ပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းဒေသယူကရိန်းဘက်ကဒဏ်ရန်ထိုးစစ်အောင်မြင်တဲ့နောက်ရုရှားသမ္မတကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။ရိုဟင်ဂျာအကြက်တဲကိုဖြည့်ရှင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်ဆောင်ရွက်ပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကထပ်မံတိုက်တွန်းလိုက်ပါတယ်။မြို့ကုလသမဂ္ဂအထွေထွေညီလာခံမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်ရဟန့်ရင်သုံးပစ်ခတ်မှုကြောင့်ကလေးငယ်တွေတစ်ဆွရတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။တည်င်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့PJ Elliot ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသွားရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် Bay and Day အသွေးတွေကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.